ထိုင်းနိုင်ငံမှာမြန်မာရွှေပြောင်းကလေးငယ်တွေကိုဖမ်းဆီးပြီးနေရက်ပြန်ပို့တာရွှေပြောင်းကျောင်းတွေဖိတ်ပင်ခံရတာနဲ့ပတ်သက်ပြီးအကူအညီပေးဖို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်း FED ကထိုင်းလူ့အခွင့်အရေးကော်မရှင်တာဝန်ရှိသူတွေဇွန်လ28ရက်နေ့မှာတွားရောက်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းထိုင်းနိုင်ငံနဲ့ရွှေပြောင်းအခြေချသူတွေထွက်ပြေးတိမ်းရှောင်လာသူတွေထဲမှာကလေးငယ်တွေအများပြားပါဝင်နေတာကြောင့်ရွှေပြောင်းစာသင်ကျောင်းတွေမှာကျောင်းသားအလုံးကိုလက်ခံသင်ကြားဖို့အခက်အခဲတွေဖြစ်လာနေတာပါ။ဒါကြောင့်ရွှေပြောင်းစာသင်ကျောင်းတွေထပ်ဖွင့်ခဲ့ရသလိုထိုင်းကျောင်းတွေမှာအနှံ့ရတာမျိုးတွေလည်းရှိလာပါတယ်။ဒါပေမဲ့ထိုင်းအာဏာပိုင်တွေကဒီကျောင်းသားတွေကိုအထောက်ထားမဲ့တွေဖြစ်ဖမ်းဆီးတာ၊နေရက်ပြန်ပို့တာတွေရှိလာတာကြောင့်ထိုင်းလူ့အခွင့်အရေးကော်မရှင်ကိုအကူအညီတောင်းရတာဖြစ်ကြောင်း FED အမှုဆောင်ဒါရိုက်တာဦးထွချက်ကပြောပါတယ်။ထိုင်းနိုင်ငံမှာ2005ခုနှစ်ကစပြီး Education for All ဆိုတဲ့မူဝါဒကိုချမှတ်ထားပြီးကလေးတိုင်းပညာသင်ကြား권ပေးနေပေမဲ့ရွှေပြောင်းကလေးတိုင်းကိုတော့ထိုင်းကျောင်းတိုင်းကလက်မခံတဲ့အတွက်ရွှေပြောင်းကျောင်းတွေပေါ်ပေါက်လာတာလည်းဖြစ်ပါတယ်။ထိုင်းမြန်မာနေဆက်ထက်ခိုင်တဲ့ကရွှေပြောင်းစာသင်ကျောင်း63ကျောင်းမှာတော့ကျောင်းသား18,000ကျော်နဲ့ထိုင်းတောင်ပိုင်းကကျောင်းပေါင်း40,000မှာတော့ကျောင်းသား9,000လောက်ပညာသင်ကြားနေတာလည်းဖြစ်ပါတယ်ခင်ဗျာ။